ဆီးရီးယားနိုင်ငံတွေမကြခင်ကကျန်းဖက်မှုတွေအပေါ်တချို့ကစိုးရိမ်နေကြပြီးမလဲမကြခင်မှာအပြောင်းအလဲတစ်ခုဖြစ်လာတော့မယ်လို့ယုံကြည်တဲ့အကြောင်းဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်စတက်ဖန်ဂျီနစ်ချူရာကပြောဆိုလိုက်ပါတယ်ခုနှစ်နှစ်နီးပါးကြာတိုက်ခိုက်မှုတွေအဆုံးသတ်နိုင်ရေးအတွက်ရည်ရွယ်ချင်းပါတဲ့ငင်းချိုင်းကြီးဆွေးနွေးပွဲအတိတ်တကျော်ဆားဖို့ပြင်ဆင်နေချိန်မှာပဲကုလထုကိုယ်စားလှယ်ကအခုလိုပြောဆိုလိုက်တာပါဂျီနီဗာမှာဒီကနေ့အင်္ဂါနေ့စတင်ဖို့စီစဉ်ထားတဲ့ကုလဦးဆောင်တဲ့ဆွေးနွေးပွဲကတော့2012ခုနှစ်ကတည်းကဆိုရင်ရှစ်ချိန်မြောက်ဆွေးနွေးပွဲဖြစ်ပါတယ်။အရင်ဆွေးနွေးပွဲတွေမှာတော့သမရဘာရှောက်အဲအာဆက်ကိုသမရအဖြစ်ဆက်လက်ထားရှိမလားဆိုတာပါဝင်ဆီးရီးယားဆွေးရနဲ့တဘုံကိုယ်စားလှယ်တွေကြားအကြီးအကျယ်သဘောထားကွဲပြားမှုတွေကြောင့်ဆွေးနွေးပွဲကအကြာကြာမခံခဲ့ပါဘူး။တိုက်ခံတွေရဲ့ရည်မှန်းချက်ကတော့နိုင်ငံရေးအတွင်းကူးပြောင်းမှုစတင်ခြင်းကသမရအာဆက်ကိုယာရုကဖေရှားရေးဖြစ်တယ်လို့တိုက်ခံကိုယ်စားလှယ်အဖွဲ့ရဲ့အကြေကဲနာစာရီရီကမနေ့တနင်္လာနေ့ကတနောက်တွေကိုပြောဆိုခဲ့ပြီးတဲ့နောက်မှာတော့နှစ်ဖက်တို့အနေနဲ့ရင်းအချင်းနေမျိုးအတိုင်းဖြစ်နေတဲ့အနေအထားမှာရှိနေပါတယ်။ဆီးရီးယားဆွေရကိုယ်စားလှယ်အဖွဲ့ကတော့ဂျီနီဗာကိုရောက်မလာသေးပါဘူး။ဒါပေမဲ့လည်းမနေ့ကဗုဒ္ဓဦးနေ့မှာရောက်လာဖို့အစီအစဉ်ရှိတယ်ဆိုခုလပြောခွင့်ရအလက်ဇန်ဒရာကဒီကနေ့အင်္ဂါနေ့မှာပြောပါတယ်ဒါပေမဲ့လည်းကုလအထူးကိုယ်စားလှယ်မစ္စတာဒီမစ္စတာကတော့ဆွေးနွေးမှုတွေကိုဒီကနေ့အင်္ဂါနေ့မှာအတိုက်ခံကိုယ်စားလှယ်တွေနဲ့စတင်ဖို့ပြင်ဆင်ထားပါတယ်အရင်ဆွေးနွေးပွဲတွေတုန်းကလည်းတစ်ဖက်ဖက်ကဆွေးနွေးပွဲကိုတရက်နှစ်ရက်လောက်နောက်ကျပြီးမှရောက်လာတတ်တဲ့အခြေအနေမျိုးနဲ့ပဲလုပ်ခဲ့ရတာဖြစ်ပါတယ်ရှင်